အားလုံးမင်္ဂလာပါဒီနေ့မှာတော့ COVID-19 ကကူးစက်ပုံနည်းလမ်းတွေဘယ်လိုရှိတယ်ဆိုတာကိုပြောပြသွားမှာဖြစ်ပါတယ် COVID-19 virus ပိုးကနှာခြေချောင်းဆိုးတာစကားပြောတာသချင်းဆိုးတာပြုလုပ်တာအနေထွက်လာတဲ့အရေးမုံများအနေတစ်ဆင့်ပြန့်နှံ့နိုင်ပါတယ်အမုံရွယ်စားပုံမူတည်ပြီးတော့လေထုထဲမှာပြန့်နှံ့ခြင်းကွာခြားပါတယ်အရွယ်စားပုံမူသေးငယ်တဲ့အမုံတွေဟာလေထဲမှာ14မိနစ်လောက်ထိရှိနိုင်တယ်လို့ပြောကြပါတယ်ဒီလိုကူးစက်မှုတွေကအထူးသဖြင့်3ပေကနေ6ပေကွာဝေးတွင်မှာအမြင့်ဆုံးဖြစ်ပါတယ်။ဒါကြောင့်ကိုဗစ်ပိုးတွေ့လူနာနဲ့3ပေကွာမှာနှိကပ်စွာရှိတာ၊ပါးစပ်နှာခေါင်းစီးမတက်ထားတာ၊မတန်ရှင်းတဲ့လက်နဲ့မျက်စိပါးစပ်နှာခေါင်းတို့ကိုထိတွေ့တာ၊လေဝင်လေထွက်မကောင်းတဲ့နေရာ၊လုံပိတ်ခန်းတွေမှာတူရှိတာ၊အင်းအားနဲ့လေရှူထုတ်မှုပြုလုပ်တဲ့လေ့ကျင့်ခန်းလုပ်တာ၊အော်ဟစ်စကားပြောတာ၊သချင်းဆိုတာတွေကိုအချိန်ကြာတူတူလုံဆောင်တာမျိုးတွေကဒီစဉ်ပိုးကူးစက်မှုကိုဖြစ်စေပါတယ်။အချိန်ကြာကြာဆိုတာက15မိနစ်နဲ့အထက်ပို၍နေတာမျိုးဖြစ်ပါတယ်။ယောဂရှိတဲ့သူနဲ့လက်ဆွဲနှုတ်ဆက်မိပါကယောဂပိုးကလက်ဆွဲနှုတ်ဆက်သူရဲ့လက်ကိုကူးသွားပြီးတော့အဲ့ဒီယောဂပိုးရှိနေတဲ့လက်နဲ့မိမိရဲ့မျက်စိနှာခေါင်းပါးစပ်တို့ကိုထိတွေ့မိခြင်းဖြစ်လေကိုဗစ်ကူးစက်နိုင်ပါတယ်။ဒါအပြင်အနီးကလက်ဆွဲနှုတ်ဆက်နေစမှာနှစ်ဦးလုံးပါးစပ်နှာခေါင်းစီးမတက်ထားလို့ရှိရင်ယောဂရှိတဲ့သူစီကနေထွက်လာတဲ့အမှုန်အမွှားတွေကသက်ရှူလမ်းကြောင်းအနီးတစ်ဆင့်ဝင်ရောက်ပြီးတော့ယောဂကူးစက်နိုင်ပါတယ်။ COVID-19 ပိုးကတ်တွယ်နေတဲ့အရာဝတ္ထုမျက်နှာပြင်တွေနဲ့နေရာတွေကိုကင်တွယ်ပြီးအဲ့ဒီယောဂပိုးရှိနေတဲ့လက်နဲ့မိမိရဲ့မျက်စိပါးစပ်နှာခေါင်းတို့ကိုထိတွေ့မိခြင်းဖြစ်လေကိုဗစ်ယောဂကူးစက်နိုင်ပါတယ်။COVID-19 ယောဂရှိသူမှာလက္ခဏာမပြမီတရက်နှစ်ရက်ကနေစတင်ပြီးတော့ယောဂကူးစက်စေနိုင်ပါတယ်။အနည်းဆုံးတစ်ပတ်ကနေတချို့ပြင်းထန်တဲ့နှစ်ပတ်ကြာသည့်အထိကူးစက်နိုင်ပါတယ်။ COVID ယောဂပြင်းထန်သူများနဲ့ကိုခံအားနည်းသူတို့မှာရက်ပေါင်း20ကျော်ကြာတဲ့အထိအခြားသူအားယောဂကူးစက်စေနိုင်ပါတယ်။